ရခိုင်ပြည်နယ်မြောက်ပိုင်းကဗတိပခါတွေနဲ့ပတ်သက်တဲ့နောက်ဆက်တွဲသတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့တိတိကျကျဖြစ်အောင်နိုင်ငံတကာကစုံစမ်းစစ်ဆေးမှုတွေကိုလက်ခံဖို့တိုက်တွန်းမှုတွေဆက်လက်ထွက်ပေါ်နေပါတယ်။ရင်ဂျာမွတ်စလင်တွေအပေါ်လူအခွင့်အရေးချိုးဖောက်မှုသတင်းတွေအပြင်အခုနောက်ဆုံးဟိန္ဒူဘာသာဝင်အများအပြားအသက်ခံခဲ့ရတဲ့အကြောင်းသတင်းတွေကြောင့်တိတိကျကျဖြစ်အောင်ဖော်ထုတ်နိုင်ဖို့အကဲခတ်တွေကတိုက်တွန်းနေကြတာပါ။အရှိတောင်အာရှရေးရာကျွမ်းကျင်သူတွေရဲ့အမြင်တွေကို VOA သတင်းသာVictor PRG ဆက်သွယ်မြင်းမြန်းထားတာတွေကိုတော့နန်းလောင်ကစူးစီးတင်ပြထားပါတယ်ရှင်
။ရှီခိုင်ပြည်နယ်ကအကြမ်းဖက်မှုတွေအတွင်းဆွဆွဲချက်တွေအမျိုးမျိုးထွက်ပေါ်နေတာနဲ့ပတ်သက်လို့အများလက်ခံနိုင်အောင်နိုင်ငံတကာကစုံစမ်းစစ်ဆေးမှုတွေကိုလက်ခံတင်တယ်လို့အကဲခတ်တွေကတိုက်တွန်းနေကြတာပါ။ရိုဟင်ဂျာတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂနဲ့လူအခွင့်အရေးလှုပ်ရှားသူတွေရဲ့ဆွဆွဲချက်တွေကိုမြန်မာတာဝန်ရှိသူတွေကပယ်ချထားတယ်လို့အခုနောက်ဆုံးဟိန္ဒူဘာသာဝင်45ယောက်သေဆုံးမှုအပေါ်မှာလည်းဘသူလက်ချက်ဆိုတာအငြင်းပေါ်မှုတွေရှိနေကြတာပါ။Myanmar's enemy within ဆိုတဲ့စာအုပ်ကိုပြုစုခဲ့သူအလွတ်သတင်းထောက် Francis Wade ကတော့အခြေအနေတွေရှင်းရှင်းလင်းလင်းဖြစ်အောင်နိုင်ငံတကာကကြွမ်းကျင်သူတွေဝင်ရောက်စစ်ဆေးခွင့်ပြုတင်တယ်လို့ဆိုပါတယ
်။ At the moment we're having news coming through of discoveries of the bodies of Hindus who were allegedly killed by Rohingya insurgents.
လက်တလုံးမှာလူကြဆူရောက်တွေကတပ်ဖြတ်တာခံခဲ့ရတယ်လို့ဆွဆွဲထားတဲ့ Hindu ဘာသာဝင်တွေရဲ့အလောင်းတွေကိုရှာဖွေတွေ့ရှိထားတဲ့အကြောင်းသတင်းတွေလည်းထွက်ပေါ်နေပါတယ်။ဒါလိုမျိုးအကြောင်းတွေကြောင့်မလို့ဆိုရအနေနဲ့တီးကြလွတ်လပ်တဲ့စုံစမ်းစစ်ဆေးအဖွဲ့တွေကိုဝင်ခွင့်ပြုတင်ပါတယ်။ဒါမှလည်းရ ेंजर ဆုံရောက်တွေနဲ့မြန်မာစစ်တပ်ကဘလို့ရာဇဝတ်မှုတွေကျူးလွန်ခဲ့တယ်ဆိုတာကိုဆုံးဖြတ်နိုင်မှာပါ
။ American ပြည်ထောင်စု Illinois ပြည်နယ်တက္ကသိုလ်ကအရှိတောင်အာရှရေးရာကျွမ်းကျင်သူပမောက်ခ Alice Reese ကလည်းမြန်မာအာဏာပိုင်တွေအနေနဲ့အများလက်ခံနိုင်အောင်နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေကိုလက်ခံဖို့တိုက်တွန်းခဲ့ပါတယ်။
At this point, this kind of allegation, of course, raises concern, but it also makes us suspicious because they haven't talked about all these things, whether these red arms fire
or activities are there for the related by the arms. Dario, you know, I'm not going to talk about it. Never know. If you look at the situation, I'm not going to talk about it. I'm not going to talk about it. If you look at the situation, I'm going to talk about it. I'm going to talk about it.
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီအပါအဝင်ကျွမ်းကျင်သူ9ယောက်ကတော့ရိုဟင်ဂျာတွေအပေါ်ကြီးမားတဲ့လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်နေတယ်လို့ဆိုရဲဆွဆွဲချက်တွေအခိုင်အမာရှိနေကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုထားတာပါအလို့သတင်းထောက် Francis Wade ကတော့မြန်မာနိုင်ငံဖက်ချမ်းမှာသတင်းသမားတွေလွတ်လွတ်လပ်လပ်တွားရောက်သတင်းယူခွင့်မရတာဟာလဲဆွဆွဲချက်တွေကြီးထွားလာရတဲ့အကြောင်းရင်းတစ်ခုဖြစ်ကြောင်းပြောဆိုခဲ့ပါတယ
် We know that in one township aloneThree-quarters of the Muslim population has been effectively pushed out of the country, many killed, many forcibly transferred. And those crimes together
to account for a child of the country. ဒါပေမဲ့လည်းအစိုးရကအနေရောက်နေမည်တခုလိုမျိုးပြောင်းလဲကျင့်သုံးထားတဲ့အတွက်လက်တွေ့ဖြစ်ပျက်နေရတာကိုအတိအကျဆုံးဖြတ်နိုင်ဖို့ကတော့မလွယ်ပါဘူး။ဒါကြောင့်လည်းဒီဒေသကထွက်လာတဲ့သတင်းတွေကိုမှန်မှန်စစ်ဆေးဖို့ခက်ခဲနေကြတာကြောင့်မလို့အချက်လက်ရှာဖွေရေးအဖွဲ့ကတကယ်တော့ရမယ့်မြန်မာနိုင်ငံသားဘင်္ဂလားဒေ့ရှ်နိုင်ငံကိုပဲဆေလွတ်ခဲ့တာပါ။
ရခိုင်ပြည်နယ်အရေးနိုင်ငံတကာကဖိအားတွေထွက်ပေါ်နေချိန်မှာပဲကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကုလသမဂ္ဂလုံခြုံရေးကောင်စီမှာကြာတာပြင်းနေမှာတင်ပြဖို့လဲစီစဉ်ထားတာဖြစ်ပါတယ်ရှင်။